မင်္ဂလာပါတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါကျင်းပါပြည်စီခဲ့တဲ့မြမရွေးကောက်ပွဲအခြေအနေတွေကိုစုစည်းတင်ပြပေးပါမယ်အခက်အခဲကြီးကြီးမားမားရှိပဲကျင်းပနိုင်ခဲ့တဲ့2020ပြည်နှစ်မြမအထွေထွေရွေးကောက်ပွဲရလဒ်တွေကိုစပြီးရေးတွက်နေကြပါပြီဘုံဖြစ်တဲ့အချိန်မှာကျင်းပရဲဆိုတာအဆိုးရွားတွေကြာဖွဲ့စည်းတွေအများကြီးခက်ခဲတွေရှိပါတယ်ဒါပေမဲ့ဒီ2020ရွေးကောက်ပွဲဟာစနစ်လက်ကျတယ်က ဖွဲ့စည်းတွေအားလုံးအသီးသီးကလည်းညီညွတ်လုပ်တဲ့ခါမှာဒီကနေ့အခုဒီချိန်မှာကျွန်တော်တို့ဒီလိုမျိုးရလက်တွေထွက်လာချိန်မှာကျွန်တော်အများကြီးဝမ်းသာရချင်တတ်ပါတယ
်ရန်ကုန်တိုင်းပပေးတန်းမြို့နယ်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးစောနိုင်ဝင်းပါရှင်2020ပြည်နှစ်မြမရွေးကောက်ပွဲကျင်းပဖို့တည်င်းတပတ်လောက်အလိုမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ရွေးကောက်ပွဲပြင်ဆင်ကျင်းပမှုတွေနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်းတင်းမာမာသဘောထားထုတ်ပြန်ခဲ့တာပါ။နိုဝင်ဘာလ10ရက်နေ့မှာမဲထွက်ထည့်တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့သတင်းထောက်တွေကိုပြောခဲ့ပါတယ်။
ကျွန်တော်တို့ပြည်ပြည်ဆိုင်ဆိုင်နဲ့ချုပ်ပေါ်လာတဲ့ရလဒ်တွေလက်ခံဒါတော့ဘယ်လိုမှငင်းပယ်လို့မရလက်ခံ
ပေးပါတီကိုမဲပေးခဲ့တယ်ဆိုတာကိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမပြောပါဘူ
း။ကျွန်တော်အများကြီးပြောတယ်ကျွန်တော်တို့တပ်မတော်တွေတွေ့ပြီးကျုပ်လို့ရတယ်ပါတီလို့ဒီလိုဆိုတော့ယူချက်ကြီးနေတယ်။သူဒီကောင်းတဲ့နာခကိုဖတ်ကြည့်နိုင်လို့တယ်ကျွန်တော်အပြုပါကြည့
်။လွတ်တော်မှာ၄ပုံ၃ပုံခန့်အခွင့်ရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပူးပေါင်းပါဝင်မှုမရရင်တော့လက်ရှိအာဏာရ NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ရေးလွှတ်တော်အမတ်နေရာလုံလုံလောက်လောက်ရဖို့လိုအပ်နေပါတယ်။အခုအခြေအနေထိတော့ရွေးကောက်ပွဲရလဒ်တွေထွက်မလာသေးပါဘူး။ဒါပေမဲ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ရှေ့မှာတော့ရွေးကောက်ပွဲညကထောက်ခံသူတွေစုစည်းရောက်ရှိခဲ့ပါတယ်။သူတို့ရဲ့ညှို့လင့်ချက်တွေကိုလည်းပြောပြပါတယ
်။ဒီမိုကရေစီချုံသားတဲ့နိုင်ငံတွေမှာအခုရွေးကောက်ပွဲတွေလုပ်ကြတယ်။ကိုဗစ်ကာလကြီးမှာလည်းလုပ်ကြတယ်။အန်တီရောနိုင်ငံလေကိုဗစ်ကာမှာလုတ်တယ်။ဒါပေမဲ့ဘာကွာလဲဆိုတော့သူတို့ရခက်ခဲဟာသူတို့ခေါင်းဆောင်ကိုရွေးချယ်တာလောက်ပဲလွတ်လွတ်လပ်လပ်ရွေးချယ်နေရတယ်။အန်တီရောမှာအနောက်ချက်တွေအများကြီးရှိသေးတယ်။ဒါကြောင့်မလို့အန်တီရောကအရန်အရေးကြီးတယ်။ NLD ကောင်းမျိုးကားမျိုးနိုင်ဖို့အရေးကြီးတယ်။ဒါမှလွတ်တော်အတွင်းမှာ2008ဖွဲ့စည်းပုံကိုဆက်လက်ပြုပြောင်းအောင်ပဲဖွဲ့စည်းပုံအစ်စ်နဲ့ကိုင်ဒီမိုကရေစီနဲ့ကိုင်ညီတဲ့ဖွဲ့စည်းပုံပြီးမှအန်တီရောရဲ့အနာဂတ်အန်တီရောရဲ့ခလေးတွေကတိတ်ချလက်ချနဲ့နေရမယ်။
ဟိုမျိုးနဲ့အလိုက်ကတော့မဲရက်ဆက်တွေကဆက်လာသေးရဲ့ဟိုချိုးမျိုးနဲ့ရ confirm ဖြစ်သေးဘူးအဲအဲဒီနေ့မျိုးနဲ့ရလည်းဟိုရေသွက်နေတဲ့နေရာမှာဟို NLD ကပဲဥဆောင်နေရလို့ကျွန်တော်တို့ကြားသိရတယ်ဟောအဲအကြောင်းကိုလည်းကျွန်တော်တို့ NLD နိုင်ပါပါ